အာသနာတော်နှစ်2550ခုနှစ်မြန်မာနှစ်1369ခုနှစ်ဝါကောင်လပြည့်ကျော်23ရက်တနင်္လာနေ့3နာရီနဲ့5မိနစ်ချိန်မှာဘုန်းကြီးတို့တရားဝဲစသည်တရားမစခင်လေသတင်းတစ်ခုပြောရအောင်မယ်နားထောင်ကြမလားဩသတင်းစိုးဖြစ်နေပဲနဲ့လို့သတင်းစိုးလည်းတားထောင်မှာပါဟုတ်လားအဲ့နိဗ္ဗာန်ဆိုဥကြည်ဝင်ကမနေ့ကအဲမနေ့ကရှောက်တယ်ညမအတန်ကချမ်းမြေဆောင်ဘုဒ္ဓရွတ်ပြီးတော့အတိဘယ်ပြောပြီးအတန်လွှင့်နေတယ်ဘယ်ဆောင်ဘုဒ္ဓလဲဆိုတော့သီလပျက်စီးခြင်းဤဆိုကြောများသီလစင်ကြယ်ခြင်းဤကောင်းကျိုးများပြီးတော့အခုနောက်ဆုံးရွတ်တာလေအဲ့ဒီသီလနဲ့နောက်ဆုံးရွတ်တာခေါင်းစဉ်မေ့နေဟမ်အဲသူတော်ကောင်းတို့ဤဂုံယနာအဲ့ဒီသုံးပုဒ်ကိုတန်နေတန်နာနဲ့ရွတ်ဆိုပြီးတော့မြန်မာအတန်ကလွှင့်နေတဲ့တော်တော်ကောင်းတယ်တဲ့ဥကြည်ဝင်းကပြောတာတော့အရင်ကလည်းပဲအဲ့ဒီသီလပျက်စီးခြင်းကောင်းကျိုးဆိုကြဇာယေဆရာကြီးဥဒုက္ခကတဘာသီလဆိုပြီးတော့ဗီဒီယိုဇလံလုပ်ပြီးတော့တီဗီကလွှင့်တယ်လေအလားကြည်လိုက်မိကြလားကြည်လိုက်မိနော်တဘာသီလဆိုတာလည်းအဲ့ဒီဆောင်ပုတ်ပဲအဲ့ဒီမှာလဲမင်းသမီးကအစမှရောအဆုံးမှရောဒီဆောင်ပုဒ်ကိုတချင်းလိုလှုပ်ဆိုးပြီးတော့သွားတယ်ဒါပေမဲ့ဆောင်ပုဒ်ကလေးလုံးစက်လင်္ကာဆိုတော့တချင်းလိုလှုပ်ဆိုးလို့သိပ်ပြီးတော့နားထောင်လို့မကောင်းပါဘူးလေးလုံးစက်လင်္ကာတော့သူ့လင်္ကာသွားတိုင်းဆိုမှပဲကောင်းအဲဘုန်းကြီးစီလဲတရားအဲဗီဒီယိုခွေတွေလာပြီးနှုတ်သုံးကကြလို့ဘုန်းကြီးတို့လည်းကြည်လိုက်တယ်အခုမြန်မာအတန်ကပြောက်ထတာရှိတယ်ချမ်းမြေတာတနေ့တာလုံငါအဲ့ဒါ TV ရိုက်ချင်ပါတယ်ပြီးတော့သိကျင်တာလေးလေးလည်းမေးပြီးအမေးဖြေလေးလုပ်ချင်ပါတယ်ရပါတယ်လို့သို့တော်သိကျင်တဲ့အချက်ကလေးတွေအရင်ရေးပြီးတော့ပေးထားမှဖြစ်မယ်အဲ့လိုပေးထားမှအချိန်မကုန်မဲနဲ့လူရင်းတို့စီပြောလို့ဖြေလို့ရှိဖြစ်မယ်ချက်ချင်းမေးချက်ချင်းဖြေဆိုတော့လူရင်းတို့စီဖြစ်ချင်မှဖြစ်မှာအဲ့ဒါကြောင့်သိကျင်တဲ့အချက်ကလေးတွေရေးပေးထားပါလို့ပြောတာမနေ့ကပဲပြောလိုက်တယ်ဒီတော့ဘာလို့ညမအတန်ကဒီဆောင်မုတ်တွေယူပြီးတော့သတင်းလွှင့်နေအဲလွှင့်နေဆိုတာဘာကြောင့်ပြောရတာလဲဆိုတော့အခုပြိတ္တယွတ်နေတဲ့ဆောင်မုတ်တွေဟာအင်မတန်တန်ဖိုးရှိတယ်အဲတော့တန်ဖိုးရှိမှန်းသိလို့သူတို့လည်းအသုံးပြုကြတာအဲတော့ပရိသတ်ကတော့နေစဉ်ညွတ်နေရတာဆိုတော့ယိုးနေတော့တ တန်ဖိုးကိုသတိထားမိမှာမဟုတ်အဲဒါကြောင့်ထိုးယွတ်နေတဲ့ဆောင်ဘုတ်တရားမြန်မာတနိုင်ငံလုံးကိုအတန်လွှင့်ရုံကတောင်မှပဲလွှင့်ပေးရတဲ့ဆောင်ဘုတ်တွေပဲဒီလောက်တန်ဖိုးရှိတယ်ဆိုတာနားလည်ဖို့အာဤတရင်ပြောတော့ပါဘုရင်ကတော့မြဝရီကတော့လွန်ခဲ့တဲ့2နှစ်3နှစ်2နှစ်လောက်ကြာမော်ဘီချမ်းမြေကိုတော့သူတို့ TV ရိုက်ပြီးတော့လွှင့်တာနှစ်ခါသုံးခါရှိပါသေးတယ်။ဟာလေသူက MRT4 ဆိုတာအဲအဲ့ဒီကအဲ့ဒီကအဲ့တော့ဘိုးဘီကျူစားကြပေါ့ဘောဘီမိမိရတနာမှာတတိတမာရိပညာတွေပို့ပို့ရှိလာပြီဘောရိပခိယတရားတွေပို့ပို့ပွားရအောင်ဘောရိပခိယပွားစေကြဗုဒ္ဓသာသနာရှိမြင့်ကြအောင်ဒီကပြန်ပွားလူနာများတို့ကောင်းစားချမ်းသာဖြစ်လိမ့်မှာဟုမြတ်စွာဘုရားဟောညွန်ပြသည်မုတ်ချချမ်းသာရေးပေသည်ရကြလားရတဲ့လူက2ယောက်3ယောက်ပဲနဲ့တူတယ်နော်မကြဘူးဘူးထင်တယ်နော်ဟမ်မကြဘူးဘူးကြားဘူးရလားတိုင်ပေးဘူးရလားအဲအဲ့ဒါလည်းမရသေးဘူးနော်မြတ်စွာဘုရားလက်ထက်ကအရှင်သာရိပုတ္တရာကိုအရှင်မဟာကုဋ္ဌိကကမေးတယ်သီလဝါသီလသမ္ပန္နောအာဟုသောသာရိပုတ္ထကတမေဓမ္မာယောနိတောမနတိကတဗ္ဗအရှင်သာရိပုတ္တရာအရှင်မြတ်တဲ့သီလပြည့်စုံတဲ့စင်ကြယ်တဲ့ပုဂ္ဂိုလ်ဟာဘယ်တရားတွေကိုနှလုံးသွင်းရှုမှတ်ပွားများအားထုတ်ရပါမလဲတဲ့အရှင်သာရိပုတ္တရာကဖြေတယ်ပင်စုပါဒာနေခန္ဓာအာဟုသောကုဋ္ဌိကယောနိတောမနတိကတဗ္ဗသီလပြည့်စုံစင်ကြယ်တဲ့ပုဂ္ဂိုလ်ဟာဥပါဒာနဲ့ခန္ဓာ၅ပါးကိုရှုမှတ်ပွားများအားထုတ်ရမယ်ဥပါဒာနဲ့ခန္ဓာ၅ပါးဆိုတာခန္ဓာကိုယ်နဲ့စိတ်ပေါ့အဲဒီမှာယောနိသောမနတိကတ္တဗ္ဗယောနိသောအကြောင်းမှန်လမ်းမှန်အားဖြင့်ဝါတင်တင်စွာအဆင်ပြေအောင်မနတိကတ္တဗ္ဗနှလုံးသွင်းရမည်ယောနိသောမနတိကာရဆိုတာအတိဘယ်အမျိုးမျိုးထွက်တယ်သာမာအရသုံးအနေနဲ့ကတော့အတိဘယ်တစ်မျိုးအဲ့ဒါကတော့ယောနိသောတင့်တော်လျောက်ပတ်စွာအစဉ်ပြေအောင်မနတိကသဗ္ဗနှလုံးတွင်အာ၏အရာတိုင်းကိုအစဉ်ပြေအောင်နှလုံးသွင်းတာယောနိသောမနတိကသဗ္ဗကုသိုလ်ဖြစ်အောင်နှလုံးသွင်းတာယောနိသောမနတိကသဗ္ဗအကုသိုလ်ဖြစ်အောင်နှလုံးသွင်းရင်တော့အာယောနိသောမနတိကာရကုသိုလ်ဖြစ်အောင်နှလုံးသွင်းနေဆိုတာအစဉ်ပြေအောင်နှလုံးသွင်းရင်ကုသိုလ်ဖြစ်တာပဲအရာရာကိုမကောင်းတဲ့ဘက်ကကြည့်ပြီးအစဉ်ပြေအောင်အစဉ်မပြေအောင်နှလုံးသွင်းရင်တော့အကုသိုလ်ဖြစ်တာပေါ့အရာရာကိုကောင်းတဲ့ဘက်ကကြည့်ပြီးတော့အစဉ်ပြေအောင်နှလုံးသွင်းရင်ကုသိုလ်ဖြစ်တယ်ဒါကြောင့်ယောနိသောမနတိကာရဟာကုသိုလ်ဖြစ်ခြင်း၏အကြောင်းအာယောနိသောမနတိကာရဟာအကုသိုလ်ဖြစ်ခြင်းရဲ့အကြောင်းအသင်း တင်တဲ့အောင်နှလုံးသွေးညင်အစဉ်ပြေအောင်နှလုံးသွေးညင်ဟာကုသိုလ်ဖြစ်ခြင်းရဲ့အကြောင်းမသိမတင်ဖြစ်အောင်နှလုံးသွေးညင်အစဉ်မပြေအောင်နှလုံးသွေးညင်ဟာအာယောနိတမနတိကာရအကုသိုလ်ဖြစ်ခြင်းရဲ့အကြောင်းဘယ်အရာမျိုးမဆိုနှစ်ဖက်ဆင်ញင်နှလုံးသွင်းလို့ရတဲ့အကောင်းဘက်ကရောအဆိုးဘက်ကရောယောနိသောမနတိကာရကအကောင်းဘက်ကကြည်ပြီးဆင်ញင်နှလုံးသွင်းတာအာယောနိသောမနတိကာရကတော့အဆိုးဘက်ကကြည်ပြီးတော့ဆင်ញင်နှလုံးသွင်းတာအခုဒီမှာလာပြီးတော့တရားအထုတ်နေရထိုင်ရှုမှတ်လိုက်ဈဉ္ဉံလိုက်ရှင်းဈဉ္ဉံလျှောက်ရှုမှတ်လိုက်အသေးစိတ်အမူအရာတွေစိတ်စိတ်ရှုမှတ်လိုက်ရှုမှတ်နေကြတာအိမ်ကအလုပ်တွေမလုပ်ရအောင်အဲ့ဒါမကောင်းတဲ့ဘက်ကကြည့်မယ်ဆိုရင်တော့ဒီမှာလာပြီးအလကားဒုက္ခခံနေအိမ်ကအလုပ်ပြက်အကင်ပြက်ဒီမှာလာပြီးဒီလိုလုပ်နေလို့ဘာရမှာဘာမရအိမ်ကိုအလုပ်ကိုလုပ်မှရမှာပေါ့သာဝတိအဲ့ဒါလို့နှလုံးသွင်းရင်ယောနိတောလားအာယောနိတောလားအာယောနိတောမနတိကာရအဲ့တော့ကုသိုလ်ဖြစ်မလားအကုသိုလ်ဖြစ်မလားအကုသိုလ်ဖြစ်မယ်ဒီလိုမဟုတ်ဘဲနဲ့ဩယောဂီတွေတော်လိုက်တာအလုတ်ပြည့်အကင်ပြည့်တန်နိုင်သမျှလောဘဖြတ်ပြီးတော့ဆင်းရဲငြိမ်းရေချမ်းသာရေနိဗ္ဗာန်ချမ်းသာရေမဲ့ဖွယ်ရာရေအတွက်လာပြီးတော့မြတ်စွာဘုရားတရားတော်တွေမြတ်စွာဘုရားဟောတော်မူတဲ့အတိုင်းကျင့်ကြံနေကြတာတော်လိုက်တာသူတို့ရဲ့အိန္ဒြေကလည်းပဲတည်ကြည်ငြိမ်သက်လို့အေးစိလိုက်တာတော်လိုက်တာတို့များအဲ့ဒါလို့မလုပ်နိုင်သေးဘူးဘယ်တော့မြန်မာဒီလိုလုပ်နိုင်မှာမလဲအဲ့ဒါလို့နှလုံးသွင်းရင်တော့ယောနိတောလားအယောနိတောလားယောနိတောအဲ့လိုဆိုရင်ကုသိုလ်ဖြစ်မလားအကုသိုလ်ဖြစ်မလားကုသိုလ်ဖြစ်ပါဗျာအဲ့လိုပဲအရာတိုင်းဟာနှစ်ဖက်ကြည့်လို့ရတယ်နှစ်ဖက်ကြည့်လို့ရတာမှမြတ်စွာဘုရားကကောင်းတဲ့ဘက်ကပဲကြည့်တဲ့ယောနိတောမနတိကာရလက်ကင်ထားရမယ်မကောင်းတဲ့ဘက်ကအဆိုးဘက်ကကြည့်တယ်ဆိုလို့ရှိရအာယောနိတောမနတိကာရအစင်မပြေအောင်နှလုံးသွင်းတာအဲ့လိုဆိုရင်အကုသိုလ်ဖြစ်တော့ကိုယ်လည်းမချမ်းသာဘူးသူများလည်းမချမ်းသာကုသိုလ်ဖြစ်တော့ကိုယ်လည်းချမ်းသာသူများချမ်းသူများလည်းချမ်းသာအဲ့ဒါကယောနိတောမနရဲ့အနိုင်ဆုံးအဓိပ္ပာယ်အမြင့်ဆုံးအဓိပ္ပာယ်ကတော့ယောနိတောအကြောင်းမှလမ်းမှအားဖြင့်မနတိကာရနှလုံးသွင်းခြင်းဥပါယမနတိကာရောပထမနတိကာရောအကြောင်းမှလမ်းမှအားဖြင့်နှလုံးသွင်းခြင်းဆိုတာအရှိသိအောင်နှလုံးသွင်းတာကိုအကြောင်းမှလမ်းမှအားဖြင့်နှလုံးသွင်းတာပူနေရင်ပူနေတယ်ဆိုရက်ပူတဲ့သဘောပဲလို့အရှိတန်းသိအောင်နှလုံးသွင်းတာအေးရင်အေးတဲ့သဘောပဲလို့အရှိတန်းသိအောင်နှလုံးသွင်းတာရွေးနေရင်ရွေးတဲ့သဘောပဲလို့အရှိတန်းသိအောင်နှလုံးသွင်းတာအဲ့ဒါဟာအကြောင်းမှလမ်းမှအဖြစ်နှလုံးသွင်းခြင်းအဲ့ဒီအတိုင်းပဲဥပါဒာနဲ့ခန္ဓာခေါ်တဲ့ခန္ဓာကိုယ်နဲ့စိတ်ပြန်ပြီးတော့ကြည်လဲပဲခန္ဓာကိုယ်ကရွေ့နေရင်ရွေ့တယ်လို့ပဲသိအောင်နှလုံးသွင်းခန္ဓာကိုယ်ကပူနေရင်ပူတယ်လို့ပဲသိအောင်နှလုံးသွင်းစိတ်ကပျော်နေရင်ပျော်တယ်လို့ပဲသိအောင်နှလုံးသွင်းအရှိတိုင်ပြင်းပြင်းတယ်လို့ပဲသိအောင်နှလုံးသွင်းစ ိတ်ဆိုးရင်စိတ်ဆိုးတယ်လို့ပဲသိအောင်နှလုံးသွင်းပူရာပေါ်လာပြီပူရဲလို့နှလုံးသွင်းပျောက်သွားပြီဩပျောက်သွားပြီနောက်တစ်ချိန်ပူရာလေးပေါ်လာပြန်ပြီပူရဲအရှိတိုင်နှလုံးသွင်းနောက်တစ်ချိန်ပူရာပျောက်သွားပြန်ပြီပျောက်သွားပြန်ပြီအဲ့ဒီတော့အရှိတိုင်သိအောင်နှလုံးသွင်းတဲ့အခါကျတော့ယုတ်ကိုနှလုံးသွင်းမိသည်ဖြစ်စေနာမ်ကိုနှလုံးသွင်းမိသည်ဖြစ်စေနှလုံးသွင်းတယ်ဆိုတာတတိဥစည်းတဲ့စိတ်နဲ့ရှောက်စောင့်ကြည့်တယ်ပေါ့နှလုံးသွင်းမိသည်ဖြစ်စေအရှိအတိုင်းငါသိပြီဆိုလို့ရှိရဲ့နော်ဖြစ်ပေါ်လာတာတွေ့မယ်ပြီးတော့ပျောက်သွားတာတွေ့မယ်နောက်တစ်ချိန်နောက်တစ်ခုဖြစ်ပေါ်လာတာတွေ့မယ်ပျောက်သွားတာတွေ့မယ်ဒါအရှိအတိုင်းတွေ့တာမဟုတ်လားအဲ့ဒါလို့တွေ့ပြီဆိုလို့ရှိရဲ့နော်ဖြစ်ပြီးပြက်တာအမှန်တိုင်းမတွေ့ဘူးလားအဲ့တော့ပြက်ပြက်သွားတော့ဩမမြဲပါလားလို့အနိစ္စအရှိအတိုင်းအမှန်တိုင်းသွားမသိဘူးလားအဲမမြဲတဲ့တရားဟာဆင်းရဲတယ်လို့ဆိုတော့ဆင်းရဲပါလားမကောင်းတဲ့ဟာတွေပဲလို့အဲ့လိုအရှိအတိုင်းအမှန်တိုင်းမသိဘူးလားအဲ့တော့ဒီတရားတွေဟာချက်ချင်းချက်ချင်းဖြစ်ဖြစ်ပြီးပြက်ပြက်သွားတာတည်ရန်ခိုင်မြဲနေတဲ့အသက်လည်းမဟုတ်ဘူးဝိညာဉ်လည်းမဟုတ်ဘူးတည်ရန်ခိုင်မြဲနေတဲ့ပုံကိုယ်လည်းမဟုတ်ဘူးတတ္တဝါလည်းမဟုတ်ဘူးလို့ဒီလိုသဘောအရှိအတိုင်းသဘောမဟုတ်ဘူးလားပေါ့လားတော့အသက်မဟုတ်ဘူးဝိညာဉ်မဟုတ်ဘူးပုံကိုယ်တတ္တဝါမဟုတ်ဘူးဆိုတော့အဲ့ဒါအနတ္တသိတာမဟုတ်လားအနတ္တအသက်ဝိညာဉ်ပုံကိုယ်တတ္တဝါငါမဟုတ်ပါတကားဟုတ်ကဲ့လားအတ္တမဟုတ်ဘူးလို့ဆိုလိုတယ်အနတ္တဆိုတာအဲ့ဒီအတ္တဆိုတာကမပြတ်မစီပဲတည်မြဲနေတဲ့အသက်ကိုလည်းအတ္တလို့ယူဆကြအဲ့ဒါကိုပဲဝိညာဉ်လို့လည်းခေါ်ကြအဲ့ဒါကိုပဲပါဠိမှာအတ္တဟိန္ဒူကတော့အာတ္မခေါ်တယ်အတ္တအဲ့ဒီတည်မြဲနေတဲ့အတ္တအသက်ဝိညာဉ်ဆိုတာရှိတယ်လို့ထင်မှတ်နေအဲ့ဒါကိုအစွဲပြုပြီးတော့ပုဂ္ဂိုလ်သတ္တဝါရှိတယ်လို့လည်းထင်မှတ်အသက်ရှင်နေတဲ့ပုဂ္ဂိုလ်အသက်ရှင်နေတဲ့သတ္တဝါအသက်ရှိတယ်ငါလို့ထင်မှတ်နေကြတယ်ဒီတော့တကယ်ရှုကြည့်လို့ရုပ်ပဲရှုရှုနာမ်ပဲရှုရှုချက်ချင်းဖြစ်ဖြစ်ပြီးချက်ချင်းပြည့်ပြည့်သွားတာတွေ့တော့တီတံခိုင်မြဲနေတဲ့အရာတွေ့သလားမတွေ့တော့တီတံခိုင်မြဲနေတဲ့အသက်ဝိညာဉ်ဆိုတာရှိသလားမရှိဘူးလို့အမှန်တိုင်းသိသွားတယ်တခြားတီတံခိုင်မြဲနေတဲ့ပုဂ္ဂိုလ်သတ္တဝါဆိုတာမရှိဘူးလို့အမှန်တိုင်းသိသွားတယ်အနတ္တဘာပဲရှိသလဲမပြတ်ဖြစ်ဖြစ်ပြီးပြည့်ပြည့်နေတဲ့ရုပ်အစဉ်နဲ့နာမ်အစဉ်ပဲရှိတယ်လို့သိသွားအဲ့လိုအရှိတိုင်းအမှန်တိုင်းသိတာကိုယောနိသောမနတိကာရခေါ်တယ်။အဲ့လိုသိအောင်ရှုတာလဲယောနိသောမနတိကာရ။ဒါကြောင့်မလို့ယောနိသောမနတိကာရရဲ့အမြင့်ဆုံးအဓိပ္ပာယ်ကယုံနာတို့ရဲ့မမြဲခြင်းရဲ့ပုဂ္ဂိုလ်သတ္တဝါအတ္တမှုဆိုတဲ့သဘောသုံးမျိုးကိုရှုသိတဲ့ဉာဏ်ကိုယောနိသောမနတိကာရ။အဲ့ဒါအမြင့်ဆုံးအဓိပ္ပာယ်ပဲ။ဒါကြောင့်ရှင်ကုထေကကဘယ်တရားတွေကိုယောနိသောမနတိကာရအနေနဲ့ရပါမလဲဖေယားလို့မေးတော့အရှင်သာရိပုတ္တရာကဥပါဒာနဲ့ခန္ဓာ၅ပါးကိုမမြဲခြင်းရဲ့ပုဂ္ဂိုလ်တ attva ငါမဟုတ်ဟုရှုသိအောင်အတိအောင်ဆင်ញံနှလုံးသွင်းရမယ်လို့ရှုသိနေရမယ်လို့မိန်တာအဲဒါကြောင့်ယောနိသမနတိကာရဆိုတာယောဂီစကလုံးအနေနဲ့ဆိုရင်ရှုသိနေတာကိုယောနိသမနတိကာရခေါ်တယ်။အဲဒီရှုသိကိုအရှိရှုသိနေတာ။ကိုရှုသိနေတာကတဖုံမှုရောက်။ကြည့်တာရှိတဲ့အတိုင်းရှုသိနေရ။ဥပမာစိတ်ဆိုးနေရင်စိတ်ဆိုးတယ်။စိတ်ဆိုးတယ်လို့ပဲအရှိတိုင်းရှုသိရ။ဩငါနဲ့တော့ဒေါသကထွက်လာပြန်မိုက်ပြီကောတရားမှတ်ပါတယ်ဆိုမှဒီဒေါသထွက်လာတယ်မထွက်နဲ့ဒီဒေါသ အဲ့ဒုသထွေငါဒုက္ခရောက်မှာပဲအဲ့ဒါလို့ဆင်ញံနှလုံးသွေးရင်အရှိအတိုင်းနှလုံးသွင်းတာဟုတ်လားမဟုတ်ဘူးအဲ့ဒါကြောင့်အဲ့ဒီလိုနှလုံးမသွင်းနဲ့တဲ့ဒုသထွေရင်ဒုသလို့ပဲဆိုနှလုံးသွင်းစိတ်ဆိုးတယ်စိတ်ဆိုးတယ်စိတ်ဆိုးတယ်လို့ပဲနှလုံးသွင်းပြောရင်ပြောတယ်ပြောတယ်ပြင်းရင်ပြင်းတယ်လို့ပဲနှလုံးသွင်းအဲ့ဒါဟာယောနိသောမနတိကာရရဲ့အမြင့်ဆုံးအဓိပ္ပာယ်ပဲဟုတ်ကဲ့လားအဲ့တော့လူရင်းကဘာလဲလို့ဆိုတော့အရှင်မဟာကုဋ္ဌိကအရှင်ကုဋ္ဌိကကအရှင်သာရိပုတ္တရာကိုသီလပြည့်စုံစင်ကြယ်အောင်စောင့်ထိန်ထားတဲ့ယောဂီဟာမဉ္ဇဏ်ဘူဉ္ဇဏ်နိဗ္ဗာန်ရခြင်းရဲ့ဘယ်တရားကိုနှလုံးသွင်းရှုမှတ်ပွားများရပါမလဲလို့ဒီလိုမေးတာအဲ့ဒါကိုပဲအရှင်သာရိပုတ္တရာကသီလပြည့်စုံစင်ကြယ်အောင်ဆောင်ထိန်ထားတဲ့ပုဂ္ဂိုလ်သီလဝိသုရိဖြစ်တဲ့ပုဂ္ဂိုလ်ဟာဥပါဒာနဲ့ခန္ဓာ၅ပါးကိုအနိစ္စဒုက္ခအနတ္တလို့သိမြင်အောင်အရှိအတိုင်းရှုသိရမယ်အဲ့လိုတရားဖြေလို့တာဥပါဒာနဲ့ခန္ဓာဆိုတာဥပါဒံဆိုတာစွဲလန်းတတ်တဲ့တရားစွဲလန်းတယ်ဆိုတာလူကြီးနှစ်သက်ตายာတက်မဲ့ယုံလေးမဟုတ်တော့ဘာဖြစ်သွားလဲမရမနေနိုင်အောင်ကိုဆက်ဆက်လူဖြစ်သွားပြီမဟုတ်လားဟုတ်လားအဲ့ဒါကိုစွဲလန်းခေါ်တာမဟုတ်လားမရမနေနိုင်အောင်ဖြစ်နေတာစွဲလန်းတာပဲဒါကြောင့်မဲတချို့များအပြင်းမှမရနိုင်တဲ့အခါကျတော့အိမ်မက်ထဲမှာရအောင်လုပ်တယ်ဟုတ်လားအိမ်မက်ထဲမှာရအောင်လုပ်အဲ့ဒါအိမ်မက်ထဲတောင်ရအောင်လုပ်တယ်ဆိုတော့အဲ့ဒါစွဲလန်းလို့မဟုတ်ဘူးလားစွဲလန်းတာပေါ့တဏှာကတာမင်ညလိုချင်တာနှစ်သက်တာတတ်မဲ့တာတာမင်ညပဲလောဘလည်းဒီလိုပဲတာမင်ညလိုချင်တာနှစ်သက်တာတတ်မဲ့တာအဲ့ဒီတဏှာတစ်ဖြည်းဖြည်းကြီးထွားလာတော့ဥပါဒံဖြစ်သွားတယ်ကြည့်ထွက်လာတဲ့အခါကျဥပါဒံစွဲလန်းသွားတယ်မရမနေနိုင်တော့ဘူးစွဲလန်းသွားတယ်အဲ့ဒါကိုစွဲလန်းတယ်လို့ခေါ်တယ်အဲ့ဒါဥပါဒံဒီတော့ဥပါဒံတို့ရဲ့အာယုံဖြစ်တဲ့ခန္ဓာ၅ပါးကိုဥပါဒံနဲ့ခန္ဓာလို့ခေါ်တယ်ဒီနေ့ဥပါဒံတရားတွေနဲ့စွဲလန်းစရာဖြစ်တဲ့ရုပ်တရားနာမ်တရားကိုဥပါဒံနဲ့ခန္ဓာလို့ခေါ်တယ်အဲတော့ရုပ်တရားနာမ်တရားဆိုတော့နာမ်တရားထဲမှာလောကတရားတွေပဲဥပါဒံတရားတွေကစွဲလန်းနိုင်တယ်စွဲလန်းတတ်လောကုတ္တရာမဂ်ဖို့နိဗ္ဗာန်ကြတော့မစွဲလန်းတတ်ဒါကြောင့်ဥပါဒာနဲ့ခန္ဓာထဲမှာမက်စိတ်ဖို့စိတ်တွေမပါဘူးမက်စိတ်ဖို့စိတ်မှာတပါးကျန်တဲ့လောကီစိတ်စေတသိက်တွေနဲ့ယုတ်တယ်အဲ့ဒါတွေဟာစွဲလန်းစရာဥပါဒာနဲ့ခန္ဓာ၅ပါးပဲဒီတော့စွဲလန်းစရာဥပါဒာနဲ့ခန္ဓာ၅ပါးကိုစွဲလန်းစရာယုတ်နဲ့နာခန္ဓာကိုယ်နဲ့စိတ်ကိုစွဲလန်းတော့ဘယ်လိုစွဲသလဲလို့ဆိုတော့ตาရတတ်မဲ့စွဲလဲစွဲတယ်အသိအမြင်မှားစွဲလဲစွဲတယ်ตาရတတ်မဲ့စွဲဆိုတာတော့ထင်ရှားပါတယ်ကိုလည်းตาရနှစ်သက်တတ်မဲ့တာမဖြစ်ဘူးလားဖြစ်တာပဲသူများကိုရောตาရနှစ်သက်တတ်မဲ့တာမဖြစ်ဘူးလားအဲဒီตาရနှစ်သက်တတ်မဲ့တာဟာตาမင်းညတယ်မနေပဲနဲ့ကြည့်ထွန်းလာတဲ့အခါကျတော့ဘာခေါ်တော့ဥပါဒံခေါ်တာပေါ့အဲ့တော့ဒါရနှစ်သက်တတ်မဲ့ဆွဲဆွဲတာဥပါဒံအဲ့ဒါကို ကာမဥပါဒံလို့ခေါ်တယ်။ဘာယာနှစ်သက်တတ်မဲ့လျက်ဆွဲလန်းတယ်။ကာမဆိုတာကာမဥပါဒံကာမှုပါဒံ။ဘာယာနှစ်သက်တတ်မဲ့ဆွဲဆွဲတယ်။အသိအမြင်မှားဆွဲဆွဲတယ်။အသိအမြင်မှားဆွဲကတော့အခုနပြောသလိုပေါ့။ယုံနဲ့နံကိုအရှိအတိုင်တတိဥစည်းတဲ့စိတ်နဲ့မရှုတဲ့အခါကျတော့ငါဆိုတဲ့ပုဂ္ဂိုလ်ဟာမွေးကလေးကအခုချိန်ထိမပျက်စီးသေးဘူးအမြဲတည်နေတယ်လို့မယူဆဘူးလားယူဆတယ်ငါဆိုတဲ့တတ္တဝါငါဆိုတဲ့ယောက်ျားငါဆိုတဲ့မိန်းမငါဆိုတဲ့ဘုန်းကြီးဟာမွေးကလေးကအခုချိန်ထိမသေးခြင်းမပျက်စီးပဲတည်မြဲလျက်ရှိနေတယ်အဲ့ဒါလို့ယူဆတယ်ဘာကြောင့်လဲဆိုတော့ချက်ချင်းဖြစ်ဖြစ်ပြီးပြက်ပြက်သွားတာကိုမတွေ့ရမသိရမမြင်ရမမြင်ရတော့အမြဲတမ်းတည်နေတယ်လို့မှတ်တာအဲဒီတော့အဲ့ဒီအမြင်ဟာအမြင်မှားလားအသိမှားလားဟမ်အသိမှားလားအမြင်မှားလားတစ်ခုလုံးပေါ့မဟုတ်လားအတိမှားတာလည်းဟုတ်တယ်အမြင်မှားတာလည်းအဲ့ဒီအတိအမြင်မှားတာကိုဒိဋ္ဌိလို့ခေါ်ဒိဋ္ဌိလို့ခေါ်ယံဖယံခါတော့ဒိဋ္ဌိခေါ်တယ်ယံဖယံခါတော့မိစ္ဆာဆိုတဲ့စကားလုံးတွဲထားတယ်မိစ္ဆာဒိဋ္ဌိအတိမှားအမြင်မှားအဲ့တော့အဲ့ဒီဒီခန္ဓာကိုယ်ကြီးနဲ့ဒီစိတ်ဟာတဘဝမှာတော့မပြတ်မစီပဲမြဲနေတာပဲဆိုတော့အတိမားကိုစွဲလန်းနေတယ်စွဲစဲမဲမဲယူဆနေတယ်ဆိုရင်အဲ့ဒါအတိအမြင်မှားစွဲပေါ့မဟုတ်လားအတိအမြင်မှားစွဲအဲ့ဒါကိုဒိဋ္ဌိဥပါဒံလို့ခေါ်တယ်အတိအမြင်မှားစွဲစွဲတယ်ဒိဋ္ဌိဥပါဒံ Now တချို့မှာရှိတယ်နာမလဲသေးတော့ပေါ့လေဖရာဝတ်တဲ့ယုံနဲ့ဖရာပန်းပန်းကစီမိကကယုံနဲ့သီလဆောက်တည်ဆောင်ထေယုံနဲ့မဉ္ဇဉ်ဘူညာရပြီနိဗ္ဗာန်ရောက်နိုင်တယ်တန္တရာဝတ်ကလွတ်မြောက်နိုင်တယ်လို့အဲလိုမသိလို့ယူဆတာရှိတယ်အဲ့ဒါမှားသလားမှန်သလားအဲသူလည်းပဲဒိဋ္ဌိပဲပေါ့ဟုတ်ဘူးလားတချို့ပြောလဲရှိတယ်တပည့်တော်ကသမထကမ္မဋ္ဌာန်းနဲ့နိဗ္ဗာန်သွားမှာပါဗျာသမထပဲအထုပ်ပါတယ်သမထဆိုတာဆင်းရဲငြိမ်းရာရောက်ဖို့အထုပ်တာလားစိတ်တည်ငြိမ်မှုအားကောင်းဖို့အထုပ်တာလားစိတ်တည်ငြိမ်မှုအားကောင်းဖို့အထုပ်တာပါဗျာအဲ့တော့သမထအထုပ်တာနဲ့ကိလေသာငြိမ်ဆင်းရဲငြိမ်ပြီးနိဗ္ဗာန်ရပါမလားမရပါဘူးဒါဖြင့်သူအတိအမြာမှားလားမှားလားမှားပါဘူး။အဲဒီလိုဝတ်အကျင့်ပြုရုံမြတ်သီလဆောက်တည်ရုံမြတ်ဘုရားဝတ်တတ်တဲ့ကျင့်ပင်္ဂစီမိကရေကရေချမ်းကတ်တဲ့ဝတ်ပြုရုံမြတ်နဲ့သန္တရာဝတ်ကလွတ်နိုင်တယ်ဆင်းရဲခြင်းရနိဗ္ဗာန်ရောက်နိုင်တယ်လို့ယူဆတဲ့ယူဆကိုသီလပဒပရမာသဒိဋ္ဌိခေါ်သီလပရမသီလပဒပရမာသဒိဋ္ဌိသီလအဲ့ဒီအလေးအကျင့်မြဖြင့်မဉ္ဇဉ်ဘူညာနိဗ္ဗာန်ရောက်နိုင်တယ်သန္တရာဟုတ်ကလွတ်နိုင်တယ်လို့ပရမာသမှာယွင်းစွာယူဆသုံးသပ်ဖို့အဲ့ဒါကိုသီလပဒပရမာသခေါ်အဲသူဟာလည်းပဲအသိအမြင်မှားတာဖြစ်တဲ့အတွက်သီလပဒပရမသဒိဋ္ဌိရှေးကတော့ကိုရဲမှာအိန္ဒိယမှာအခုလည်းရှိပါတော့ဗောလေဒီဒီဒီစကလုံးပေါ်လာတာကအယူမှားနေတဲ့ပုဂ္ဂိုလ်တွေခွေးလိုကျင်နွားလိုကျင်ရင် သန္တရာဝတ်ကလွတ်နိုင်တယ်လို့ယူဆတယ်။ခွေးလို့ကျင်တယ်ဆိုတာအဝတ်မို့ဘူးလေ။အဝတ်မို့တော့အဝတ်ပေါ်တတ်မဲ့တဲ့လောဘငြိမ့်သွားတော့ကိလေသာ။ပြီးတော့စားတဲ့အခါကျတော့မြေကြီးပေါ်ကိုလေးဘက်ထောက်ကုန်းပြီးစားတယ်လေ။စားစရာဘာပဲဖြစ်ဖြစ်အဲ့လိုစားတယ်။ပြီးတော့သူတို့မှဘာစားတယ်မရွေးရဘူး။ပါအစားရလို့မရွေးရတော့လေလောဘနှဲသွားတာပေါ့တဏှာနှဲသွားတော့တခါသူတို့မှစားစရာစပွဲကလက်ထိုင်လည်းမလို့ပကံခွဲရောက်လည်းမလို့အဲ့ဒါစပွဲကလက်ထိုင်ကပကံခွဲရောက်ပုံမှာတရားတတ်မဲ့တဲ့လောဘလည်းတဏှာလည်းငြိမ့်သွားတယ်ဒါကြောင့်ခွေးလို့ကျင်ရင်တဖြည်းဖြည်းကိလေသာငြိမ့်ပြီးတော့သန္တရာဝကလွတ်နိုင်တယ်လို့ယူဆအဲ့ဒါခွေးအကျင့်နွားကလည်းနွားအကျင့်လည်းဒီလိုပဲလေဘက်ထောက်သွားရတယ်အဝတ်မိုးရဘူးမြက်စားရတယ်အစာရည်သည့်ဖြင့်နွားလိုကျင့်အဲ့ဒါလိုကျင့်တာဟာကိုသီလလဲခေါ်တယ်ဝတ္တလဲခေါ်တယ်အဲ့ဒီလိုခွေးလိုကျင့်နွားလိုကျင့်ခြင်းအပြင်သန္ဓရာဝတ်ကလွတ်မြောက်နိုင်တယ်လို့မှားယွင်းစွာယူဆသုံးသက်တဲ့အသည့်အမြင်မှားကိုသီလပဒပရမသဒိဋ္ဌိကြားဖို့မှာပေါ့မြတ်စွာဘုရားကိုအလုတ်ကျွေးပြတဲ့ယဟန်ကြီးတပါသူနဲ့ခတ္တာမြတ်စွာဘုရားအလုတ်ကျွေးပြနေတော့မြတ်စွာဘုရားနောက်ကလိုက်ပြီးတော့သွားတိုင်းတော်လိုက်ပြီးအလုတ်ကျွေးပြနေတာပဲအဲဘုရားတရားတော်မှန်တယ်ဆိုပြီးကြည်ညိုပြီးဒါပေမဲ့ဒီနေ့တော့မြတ်စွာဘုရားဝေသာလိမြို့ထဲဆုံးခံသွားတော့ကောရခတ္တိယဆိုတဲ့ဒိဋ္ဌိတက္ကရဉ္စီဆရာကြီးကအဝတ်မပါဘဲနဲ့မြို့ထဲမှာလေးဘက်ထောက်သွားပြီးတော့အဲဒီလေးဘက်ပဲဟိုအစာကောက်စာဒီအစာကောက်စာဟပ်ပြီးစားအဲ့ဒါကိုနောက်ကလိုက်လာတဲ့သူနှခတ္တယဟန်ကြီးကမြင်တော့ဟဲ့တော်လိုက်တာခေါင်းမာတဲ့အကျင့်ကျင့်တာပဲအဘိုးလည်းမဟုတ်ဘူးအစားလည်းပဲတွေ့ရပဲစားရပဲသူမတကယ်သူတော်စင်ပဲလောဘကင်းနေပြီလောဘကင်းနေအဲ့ဒါလို့သွားပြီးတော့မြင်ပြီးသဘောကျတယ်လေလိုက်နေတာတော့မြတ်စွာဘုရားနောက်ကတော့အဲ့ဒါတောင်းမိပြီးတောင်းပဲမလဲဆိုတာလိုက်ရှာသလိုဖြစ်နေတယ်အဲ့ဒါနဲ့မြတ်စွာဘုရားကသိတော့သူစိတ်သိတော့မြတ်စွာဘုရားနောက်တော့ဆုံးမဟဲ့သူနဲ့ခတ္တာနင်တလွဲတွေးနေပြီအမှားတွေမြင်နေပြီအစာရှိပြီဖြင့်ဆုံးမတော့သူ့မှာကအဲ့ဒီအသိမှအစွဲကြီးကစွဲနေပြီဆိုတော့မြတ်စွာဘုရားကသူကဘယ်လိုပြမလဲဆိုတော့ဩမြတ်စွာဘုရားကလည်းကိုဆရာကြီးကိုမနာလိုလို့သူပြောတာပဲအဲ့လိုပြမလာတယ်ဟိုအစွဲကြီးကသိတ်စွဲထားတာဆိုတော့ဒီကအစင်မှန်ကိုမမြင်နိုင်ဘူးဖြစ်နေတာအစင်မှန်ပြတဲ့ပုံကိုလည်းပဲမျိုးအပြည့်မြင်တယ်ဘုန်းကြီးလဲတခါခံရဘူးတယ်မန္တလေးမှာနေတော့မစာချနေတော့ဘုန်းကြီးရဲ့တပည့်ရင်းတယောက်တောင်တွင်းကြီးရပါလာတာပါပဲစာသင်မှုခုမစာသင်နေဘုန်းကြီးအဲတော့သမိဘရဲ့အောင်လို့စာကြစာချနေအဲ့ဒါသူကရန်ကုန်ကလာတဲ့ကားပြားမှတယောက်နဲ့တိပြီးတော့ဟိုသင်္ဘောပေါ်မှာတိပြီးတော့အဲ့ဒါတော့ကြောင်းလိုက်လာကြောင်းခေါ်လာပြီးနောက်ကျတော့သူနဲ့ရင်းနှီးသွားပြီးတော့အဲ့ဒီဒကမနဲ့သွားဟဲ့လာဟဲ့နဲ့ဖြစ်နေတယ်နောက်ကျတော့ဟိုမိုးရွာတဲ့အခါမှာဒီဒကမကြောင်းလာတာအိမ်ပြန်လိုက်ဖို့တော့အဲ့သူကလိုက်ဖို့တယ်တဲ့ချီကိုနှစ်ယောက်ဆောင်းပြီးတော့လိုက်ပို့တယ်။န ညာကြီးတကောင်းတကောင်းတော့မဟုတ်ပါဘူးလေညာဦးလိုက်ဖို့အဲ့ဒါဦးဇင်းတွေကလည်းမမြင်ရင်ဆုံးမသိခြင်းဆုံးဖြစ်နေတော့လာလျှောက်တော့သူ့ကိုဘုံညာဘုရားစွာဘုရားသူ့နဲ့ခတ္တဆုံးမှသလိုအကျိုးအကြောင်းပြဆုံးမှတော့ဘောအဲအဲ့ဒီကသူကလည်းဒီလိုပဲသူနဲ့ခန္ဓာမြတ်စွာဘုရားမြင်တယ်လို့ပဲပြောတယ်လို့ပဲဘုန်းကြီးကိုပြောတယ်ဘုန်းကြီးရှိတော့ဘုံကြောက်တော့ကြောက်တယ်အဲဘေးကွယ်ရမှာပြောတယ်ဦးစင်းကသူနဲ့ဟိုတကမနဲ့ခင်မင်းနေတာမနာလိုလို့ပြောတယ်အဲ့ဒါပြောပေမဲ့ကြောက်တော့အဲ့ဒါသူအဲ့ဒါကိုတော့နောက်ဆုတ်ပါတယ်အဲလာတော့တကမလာတယ်ဒါပေမဲ့လိုက်ပူရာပါရာသွားတာလာတာတော့မရှိဘူးအဲဓကမကလည်းဘယ်လိုဓကမလဲဆိုတော့သူတကာကသင်္မောကပတိန်မျက်နှာဖြူကဗျာကြီးတဲ့သူကသင်္မောထွက်နေတော့ဓကမကဖြစ်ချင်းတယ်လို့ဖြစ်တယ်ဟုတ်အဲ့ဒါတည်းမဟုတ်ဘူးဟိုကန္နာဟိုကောဝိစိတ်ကန္နာနာအကြောင်းတစ်ကြောင်းရှိတယ်အဲ့ဒီအကြောင်းကဥစဉ်နေနဲ့လည်းပဲဖြစ်တယ်အဲအကြောင်းကဥစဉ်နေကကျုံတော့သွားတဲ့အခါကျတော့အဲ့ဒီမှာအဲ့ဒီဥစဉ်နေနဲ့ဒီဒကမနဲ့တွေ့တယ်အဲ့ဒါလည်းပြန်တော့လျှောက်တယ်ရောက်တော့ဘုန်းကြီးကအဲ့ဒါလည်းပြောတယ်အဲဥစဉ်ဒကမကဒီလိုလဲဒီလိုဆိုပါလားလို့မဟုတ်ပါဘူးတဲ့သူတို့မနာလို့လို့ပြောတာနားတယ်လို့ပြောတာနောက်တော့ဘုန်းကြီးကအလျှော့မပေးဘဲနဲ့တင်းနေရင်ဆုံးမှာသူကဘုန်းကြီးနဲ့တဝါပဲနေပါတယ်တင်းနေရင်ဆုံးမှာတော့သူနောက်ဆုတ်ပါတယ်ဒါကမှဒါမှလည်းတဖြည်းဖြည်းအလာကျဲနေတော့အဲနောက်ကြတော့မလားတော့ဖြစ်တော့မလားအဲတော့ဟိုသူအပြစ်တင်တာအထင်လွဲတာခံရတာကိစ္စမရှိပါဘူးသူကောင်းသွားတော့ဘူးနာနာကျင်ကျင်အပြစ်မြင်တိုင်းသွန်သွင်းတရူပန်ဒိတ်မျိုးကိုရွှေအိုးညွန်ကြသူအလားသူဝတ်တော်စီကဆက်ဆံတတ်များများအကျိုးတွေဟိုရင်းနဲ့မှပါပါတယ်ဘယ်ထဲမှာဟမ်ပါတယ်အခြေပြုဗုဒ္ဓဘာသာထဲမှာမင်္ဂလာထဲမှာလည်းပါတယ်တဲ့မင်္ဂလာထဲမှာလည်းပါတယ်နဲ့သူအခြေပြုဗုဒ္ဓဘာသာနာနာကျင်ခြင်းအပြစ်မြင်တိုင်းဆိုတာအစမဘူးအစကနှစ်ပိုက်လောက်ကြာနေတယ်နာနာကျင်ခြင်းအပြစ်မြင်တိုင်းသွန်သင်တတ်ရူပန္ဒိတ်မျိုးကိုရွှေအိုးညွန်ကြာသူအလားသူဝတ်တော်စီကဆက်ဆံတတ်များများကျိုးတွေအဲ့ဒါနောက်ကြတော့မှပဲအဲပြောပါဦးမယ်အဲ့ဒီအကြောင်းလေးအခုတော့ကြာတရားဘေးရောက်သွားမှာဆိုလို့မပြောသေးဘူး။ဒါနဲ့နောက်သူမန္တလေးစာသင်ပြီးပြန်သွား။ပြန်သွားတော့သူ့ရွာမှာသူကျောင်းထိုင်။ကျောင်းထိုင်တော့သူ့ထက်ကထီးမရှိတော့ဘူး။ထီးမရှိတော့သူနေပူတော့ဘော။အဲနောက်ကြာနေပူပြီးဖြားဖြားနာပြီးတော့လူထွက်ရ။အခုတော့သာသမီ2ယောက်လား3ယောက်လားရှိနေ။အဲทีมิชิโลโนเนอปุคันอาราเตปุคันอาราดิยางกอนานี่ๆบาเวอคุชินี่นะだแม้ตูก็พ้องนี้เนี่ยตะเน่งเลยอกูตูก็ตะแกลูโอยี้ဖြစ်နေပင်မန်းน่ะโอ้ลูโอยี้ဖြစ်နေだแม้อกูတော့တော့ဘုရုံးကပြောတာဆိုတာเจซูတော့ตีบ่တော့ပြန်ยาบาเวยังอ๋อငါကောင်းညင်လို့ပြောတာပဲငါမိုက်တာလွဲဒါကသူတို့သိနေပါပြီဒီလဲလာပါတယ်လာပါတယ်အဲ့တော့မြတ်စွာဘုရားတဲ့သူနဲ့ခန္ဓာကအဲ့လိုအပြောခံရတာဘုဘုံကြီးလည်းလူပြောခံရဒီတော့မြတ်စွာဘုရားကသူနဲ့ခတ်တဲ့နင်းမနေပြီ။နင်းအထင်ကြီးတဲ့ဒီဆရာကြီးကောရခတ္တိယဆိုတာဒီကနောက်ခုနှစ်ရက်မြောက်တဲ့အခါကျတော့သူ့သဘိုးနဲ့ပြီးသေးမှာ သေပြီးတဲ့အခါကျတော့သူအလောင်းကိုချဖို့ရအတွက်သူတပည့်တွေကဗျိမ်းမြက်မရှိရသင်းချိုင်းကိုချဖို့လိုက်ရှာပြီးတော့ဟူဆွဲဒီဆွဲနဲ့ဆွဲတာဆွဲခံရတယ်အဲသေးတဲ့အခါကျတော့ဘာပြိတ်တာဆိုလိုက်အဲ့ဒါသူသွားဖြစ်မယ်ညဆော်ဗျာဟောတယ်အဲ့ဒါလဲသူနဲ့ခတ်တာမယုံမနာလိုလို့ပဲပြောတော့အောင်ဝင်အဲမင်းမှတ်တာညဆော်ဗျာခိုင်းတယ် Now သူကအဲ့ဒီဆရာကြီးအကြောင်းလဲသူကစုံစမ်းခုနှစ်ကြာသိမယ်ဆိုတော့တပည့်တကယ်ပဲခုနှစ်ကြာသဘိုးနဲ့ပြီးသေးတယ်ဟာသေးတယ်ဆိုတော့သူသွားတော့ဟုတ်တယ်သေးတာအဲ့တော့မြတ်စွာဘုရားကဟိုတုန်းကလည်းပြောလိုက်တယ်မင်းသူ့ခေါင်းကိုခောက်ပြီးတော့အသေးခေါင်းရဲ့ခေါင်းခောက်ပြီးတော့မေးကြည့်အဲ့ဒီအသေးခေါင်းကစကားထပြောလိုက်မယ်သူပဲဗာပြိတ်တာဖြစ်နေတယ်ဆိုတော့အဲ့ဒါနဲ့အဲ့သူနဲ့ခန္ဓာအသေးခေါင်းကြီးရဲ့ခေါင်းသွားခောက်ပြီးမင်းဘယ်ရောက်နေလဲဆရာကြီးဘယ်ရောက်နေလဲလို့မေးတော့ဟိုအမေကငါပြိတ်တာဖြစ်နေတယ်လို့အဲ့လိုပြောတယ်အဲ့ဒီကြမ်းမှယုံတာလေအဲ့ဒါအသိအမြင်မှားဆိုရယ်စွဲရတာနဲရမှာအဲ့ဒါကိုဒိဋ္ဌိဥပါဒံခေါ်တယ်အသိအမြင်မှားဆိုရယ်စွဲတာခုနဟာကသီလပတဥပါဒံပေါ်လေနွားခွေးအကျင့်ကိုကျင့်ခြင်းအပြင်သန္တရာဘုကလွတ်မြောက်နိုင်တယ်လို့စွဲလန်းတယ်အမှားအမြင်မှားအသိမှားကိုစွဲလန်းတာသီလပဒဥပါဒံ Now ဒီခန္ဓာကိုယ်နဲ့စိတ်ကိုတည်မြဲတယ်ထင်ပြီးပုဂ္ဂိုလ်သတ္တဝါငါဆိုတာရှိတယ်မပြင်းမစည်းပဲတည်မြဲတယ်အသက်ဝိညာဉ်လေးခန္ဓာကိုယ်ထဲမှာရှိတယ်သိတဲ့အခါဒီဝိညာဉ်လေးကခန္ဓာကိုယ်ကထွက်သွားပြီးနောက်ဘဝကူးသွားတယ်နဲ့အဲဒါလိုယူမတဲ့ယူမကတော့အတ္တဒိဋ္ဌိမပြင်းစည်းပဲတည်မြဲနေတဲ့အသက်ဝိညာဉ်အတ္တရှိတယ်လို့ယူဆတဲ့အသိမှအမြင်မှအဲအဲ့ဒါအတ္တဒိဋ္ဌိသူစွဲပြန်လဲအဲ့ဒါဒိဋ္ထုပါဒံပဲဒါကမြတ်စွာဘုရားကထင်ရှားတဲ့အသိအမြင်မှစွဲသုံးခုကိုသူတို့ကထင်ရှားလွန်းလွန်းလို့စွဲတာများလွန်းလွန်းလို့မြတ်စွာဘုရားအထည့်ပြောထားတယ်အဲ့ဒီသီလပဒဥပါဒံအလေးအကျင့်များဖြင့်သန္တရာဘုကလွတ်စေနိုင်တယ်ဆိုရယ်ယူဆတဲ့အယူဆဆွဲတာသီလပဒဥပါဒံမပြင်းမစည်းပဲတည်မြဲနေတဲ့ပုဂ္ဂိုလ်သတ္တဝါအသက်ဝိညာဉ်အတ္တရှိတယ်လို့ဆိုရယ်အသိမှအမြင်မှဆွဲတာကအတ္တဝါဒဥပါဒံသီလပဒဥပါဒံအတ္တဝါဒဥပါဒံသီလပဒဥပါဒံကိုသီလနဲ့သီလပဒနဲ့ဥပါဒံနဲ့ရောဆိုလိုက်တော့သီလပတုပါဒံလို့ဖြစ်သွားတယ်အတ္တဝါဒနဲ့ဥပါဒံနဲ့ရောပြောလိုက်တော့အတ္တဝါဒုပါဒံ Now အဲ့ဒီနှစ်ခုမှတစ်ပါးကျန်တဲ့အသိမှအမြင်မှတွေအများကြီးရှိသေးတယ်အဲ့ဒါတွေကိုတော့မြတ်စွာဘုရားကဒိဋ္ဌိဥပါဒံဒိဋ္ထုပါဒံလို့ဒီလိုပဲသာမင်းညမိတ်အဲ့ဒါကဘလို့ဆွဲတာလဲဆိုဟိုမြတ်စွာဘုရားလက်ထက်ကဒိဋ္ဌိဆရာကြီး6ယောက်အနက်ကတယောက်ဖြစ်တဲ့အဇိတကေသကမ္မလဆိုတဲ့ဒိဋ္ဌိဆရာကြီးသူဆွဲပုံကအများဆွဲပုံနဲ့တူတဲ့အတွက်အဲ့ဒါမြတ်စွာဘုရားအထင်မိတ်တာသူ့နာမည်ကတော့အဇိတပဲတဲ့ဒါပေမဲ့သူကသဘင်ကိုကမ္မလရက်ပြီးတော့သူကဝတ်တယ်ခြုံတယ်ဒါကြောင့်မလို့အဇိတဂေတကံပလာလို့သူခေါ်တယ်။သူတို့ဆိုတော့အဇိတဆရာကြီး။အတူယူရာကနတ်ထိဒိဏနဲ့ပေကန်းလှူဒန်းခြင်းလှူဒန်းခြင်းကြောင့်အကျိုးမရဘူး။ပေကန်းခြင်းကြောင့်လည်းအကျိုးမရဘူး။လှူဒန်းခြင်းကြောင့်လည်းအကျိုးမရဘူး။နတ်ထိယိတ်တံရစ်ပူဇော်တယ်ဆိုတဲ့အကြီးအကျယ်လှူဒန်းခြင်းကြောင့်လည်းဘာအကျိုးမှမရဘူး။နတ္ထိဟုတာဧည့်သည်ကိုအဲဝပြုခြင်းကြောင့်လည်းဘာအကျိုးမှမရဘူးနတ္ထိသုက္ကတဒုက္ကတံကာမနံဖလံဝိပါကောကုသိုလ်အကုသိုလ်တို့ရဲ့အကျိုးရဲ့အကျိုးဆက်ဆိုတာလည်းမရှိဘူး တော့ကုသိုလ်အကုသိုလ်ရဲ့အကျိုးရဲ့အကျိုးဆက်မရှိဘူးဆိုတော့အကျိုးမရှိဘူးဆိုတော့ကုသိုလ်အကုသိုလ်လည်းမကွဲတော့ဘူးပေါ့လှုပ်ချင်တာလှုပ်ရုံမျှပဲဘာမှအကောင်းညှိုးဆိုးချိုးမရှိဘူးပေါ့နတ္ထိသုက္ကတဒုက္ခဒါနကမ္မနာဖလံဝိပါကောနတ္ထိအယံလောကောနတ္ထိပရောလောကောဒီလောကဆိုတာလည်းမရှိဘူးတခြားလောကဆိုတာလည်းမရှိဘူးအဲ့ဒါကတော့ဆိုလိုတာကဒီလောကကလူတွေသေလို့ရှိရင်သေပြီးရင်တခြားလောကရောက်ဖို့ရတခြားလောကဆိုတာမရှိဘူးတခြားလောကကလူတွေနတ်ဗြဟ္မာအစိုက်တဲ့လောကကလူတွေသေပြီးရင်လည်းပဲဒီလောကပြန်ရောက်ဖို့ရဒီလောကဆိုတာမရှိဘူးဆိုလိုတာကတော့သေပြီးရင်ပြီးရောနောက်ထပ်ဘာမှမဖြစ်တော့ဘူးဒီလောကဆိုတဲ့လူပုံငါလူတွေလည်းသေပြီးပြီးရောနောက်ဘဝဘာမှမဖြစ်တော့ဘူးပြတ်သွားပြီတခြားလောကခေါ်တဲ့တိရစ္ဆာန်ဘုံပြိတ္တာဘုံသူရကေဘုံနတ်ဘုံပြမဘုံဆိုတဲ့အဲ့ဒီလောကကပုံကိုယ်တွေလည်းပဲသူတို့အဲ့ဒီလောကကသိပြီးရင်ပြီးတော့ဘယ်မှမရောက်ဘူးဒါသူ့ကိုဘာခေါ်လဲဆိုတော့အုပ်စေဒဝါဒခေါ်တယ်အုပ်စေဒဒိဋ္ဌိပြတ်စဲအယူမှာဒီကသိပြီးရင်ပြီးတော့နောက်ဘာမှမဖြစ်ဟိုဘက်ကလူတွေလည်းသူတို့ဟိုဘက်ဘဝကသေပြီးပြီးရောနောက်ပါမှမဖြစ်ဖြစ်เสียမှရှိအဲ့ဒါကိုပြတ်စဲအယူမှလို့ခေါ်တယ်အုတ်စီရဒိဋ္ဌိဒါလည်းဒိဋ္ဌိဥပါဒာနတ္ထိမာတာနတ္ထိပိတာအမေမရှိဘူးအဖေမရှိဘူးတဲ့အဲ့ဒါလည်းအမေမရှိဘူးအဖေမရှိဘူးလို့ဆိုတော့လည်းပဲအဲ့ဒါကတို့လို့သူပြောတာအမေမရှိဘူးဆိုတာအမေကိုကောင်းကောင်းကောင်းကောင်းမမပြုစုခြင်းကြောင့်အကျိုးမရဘူးအမေကိုမကောင်းတဲ့အောင်ပြုစုခြင်းကြောင့်လည်းအကျိုးမရဘူးအဖေကိုကောင်းကောင်းပြုစုခြင်းကြောင့်လည်းအကျိုးမရဘူးအဖေကိုမကောင်းတဲ့အောင်ပြုစုခြင်းကြောင့်လည်းအကျိုးမရဘူးအဲ့လိုဆိုလို့တယ်နတ္ထိလောကေဩပပါတိကဒီဘဝသေပြီးရင်ဒီဘဝကနောက်ကပ်ကပ်ဘဝတစ်ခုဖြစ်တယ်ဆိုတာဒါမဟုတ်ဘူးသေပြီးရင်ပြီးရောနတ္ထိလောကေသမေကတာသမပฏิပန္နာသမဏဗျာမဏလောကမှာကောင်းမွန်မှန်ကန်စွာကျင့်လို့ဘို့လို့ဒီလောကဟိုလောကသိတဲ့ပုဂ္ဂိုလ်တွေတရားသိတဲ့ပုဂ္ဂိုလ်တွေဆိုတာဒါလည်းမရှိပါဘူးမနာကောင်းမွန်မှန်ကန်စွာကျင့်နေဆိုတဲ့လူလည်းမရှိဘူးကျင့်နေဆိုတာဒါအမှားတွေလုပ်သူတို့သိတယ်ဆိုတော့လည်းမဟုတ်ဘူးအဲသူဟာအကုန်လုံးမဟုတ်တာကြီးပဲအဲ့ဒါကိုဒိဋ္ဌိဥပါဒံလို့ခေါ်တယ်ဒိဋ္ဌိဥပါဒံဆိုတာအသိအမြင်မှားနေတာကိုစွဲလန်းတာတဏီအသိအမြင်မှားလျက်စွဲလန်းတာဒိဋ္ဌိဥပါဒံအဲ့ဒါကိုကျမ်းဂန်မှာတော့ဒသဝတ္ထုကမိစ္ဆာဒိဋ္ဌိလို့အဲ့လိုခေါ်ပြတယ်အကြောင်းဆယ်ပါးရှိတဲ့အယူပါအကြောင်းဆယ်ပါးကကုသိုလ်ရဲ့အကျိုးမရှိအကုသိုလ်ရဲ့အကျိုးမရှိပေးလူချင်းကြောင့်အကျိုးမရှိအကြီးအကျယ်လူချင်းကြောင့်လည်းအကျိုးမရှိအဲ့ဝပြူချင်းကြောင့်လည်းအကျိုးမရှိဒီလောကကတခြားလောကရောက်တယ်ဆိုတော့မရှိဘိုလ်လောကကဒီလောကရောက်တယ်ဆိုတော့လည်းမရှိအကုန်လုံးသေတာနဲ့ပြီးရောသေးပြီးတာနဲ့နောက်ဘဝမှာဖြစ်တယ်ဆိုတာတည်းဒါလည်းမရှိဘူးလောကမှာကောင်းမွန်မှန်ကန်စွာကျင့်နေဆိုတဲ့ပုဂ္ဂိုလ်တွေလည်းမရှိဘူးကျင့်လို့သိတယ်ဆိုတဲ့ပုဂ္ဂိုလ်တွေလည်းမရှိဘူးအဲ့ဒါလူသေးရဲ့နဲ့ခန္ဓာကိုယ်ကပထဝီဓာတ်ကမြေကြီးဖြစ်သွားတာပဲတဲ့အပထဝီဓာတ်ကပထဝီဓာတ်ထဲပြန်ရောက်သွားတာခန္ဓာကိုယ်ကအဘောဓာတ်ကလည်းမြေကြီးတဲ့ရေထဲပြန်ရောက်သွားတာအဘောဓာတ်ပဲပြန်ဖြစ်သွားတာတေဇောဓာတ်ကလည်းတေဇောဓာတ်ပဲပြန်ဖြစ်သွားတာဝါယောဓာတ်ကလည်းဝါယောဓာတ်ပဲပြန်ဖြစ်သွားတာဘယ်မှရောက်တာမဟုတ်ဘူးလွယ်လိုက်တာတော့เนาะယူဆသိမြင်မှုရမလွယ်ဘူးလားလွယ်လိုက်တာအဲသေရင်ပြီးရောလူရင်းကတော့သေမြေကြီးဖြစ်ပေါ်တာပေါ့အဲ့ဒီသဘောပေါ့အဲ့ဒါကိုဒိဋ္ဌိဥပါဒံခေါ်တယ် အသည့်အမြင်မှားဆွဲလန်းမှုအသည့်မြင်မှားလျက်ဆွဲလန်းအသည့်အမြင်မှားမှုကိုဆွဲလန်းနေဘူးဘာသာအဲ့တော့ဥပါဒံ၄ပါးထဲမှာတပါးကသာယာတက်မဲ့ဆွဲဆွဲတယ်ကာမဥပါဒံအစင်းလေးသဘောကျလိုက်အတန်လေးသဘောကျလိုက်အနံလေးသဘောကျလိုက်အရသာလေးသဘောကျလိုက်အဝတ်လာလေးသဘောကျလိုက်အစာရှိသည်ဖြင့်အစင်သာအနာရသာအစုံကာမဘုံကိုပါရတတ်မဲ့ဆွဲဆွဲတာဟုကာမဥပါဒံကာမဥပါဒံနောက်ခုနသုံးမျိုးကတော့အသိအမြင်မှဆွဲဆွဲတာခုနပြောတဲ့ခွေးနွားအကျင့်သုံးမှုဒီအလေအကျင့်များဖြင့်သန္တာဝကလွတ်နိုင်တယ်ဆိုတဲ့သီလပဒပရာမသဒိဋ္ဌိမပြင်းမစည်းပဲတည်မြဲနေတဲ့ယုတ်ခန္ဓာအသက်ဝိညာဉ်အတ္တဆိုတာရှိတယ်လူဆိုတာရှိတယ်ဆိုတဲ့အတ္တဒိဋ္ဌိနောက်တစ်ခါအခုပြောခဲ့တဲ့ကောင်းမှုမကောင်းမှုရဲ့အကျိုးမရှိလူသေးရင်ပြီးတော့နောက်ထပ်ဘာမှမဖြစ်ဘူးဆိုတဲ့အယူဆအဲ့ဒါတွေကအဲ့ဒီသုံးမျိုးကအသိအမြင်မှားဆွဲအကုန်လုံးသုံးမျိုးလုံးဟာဒိဋ္ဌိရာဥပါဒံက၄မျိုးရှိတယ်ကာမှုပါဒံဒိဋ္ဌုပါဒံသီလပတုပါဒံအတ္တဝါဒုပါဒံအဲ့ဒီ၄မျိုးမှာကာမှုပါဒံကပါရတတ်မဲ့ဆွဲဆွဲတယ်ယံတဲ့သုံးမျိုးကအသိအမြင်မှားဆွဲဆွဲတယ်အဲ့ဒါကဘာကိုဆွဲတယ်လဲဆိုခန္ဓာ၅ပါးကိုဆွဲတာဒါကြောင့်မလို့ခန္ဓာ၅ပါးဟာဥပါဒံတရားတွေရဲ့ဆွဲစရာဖြစ်လို့ဥပါဒံနဲ့ခန္ဓာလို့ခေါ်တယ်။ gain လိုက်ဆိုဆွဲလန်းစရာအစုတရားဥပါဒံနဲ့ခန္ဓာ၅ပါးဆိုသည်မှာယုတ်တရားအစုရူပခန္ဓာယုတ်တရားအစုရူပခန္ဓာခံစားမှုတရားအစုဝေဒနာခန္ဓာ
ခံစားမှုတရားအစုဝေဒနာခန္ဓာ
မှတ်သားမှုတရားအစုသိဉ္ဇေခန္ဓာ
မှတ်သားမှုတရားအစုသိဉ္ဇေခန္ဓာ
စေသောပြုလုပ်အားထုတ်မှုတရားအစုသင်္ခါရခန္ဓာသိမှုတရားအစုဝိညာဉ်နဲ့ခန္ဓာတို့ဖြစ်ပါသည
်
သိမှုတရားဝိညာဉ်နဲ့ခန္ဓာတို့ဖြစ်ပါသည်ဆွဲလန
်း
စရာအစုတရားဆွဲလန်းစရာအစုတရားဥပါဒါနဲ့ခန္ဓာ၅ပါးဆိုသည်မှာယုတ်တရားအစုရူပခန္ဓာခံစားမှုတရားအစုဝေဒနာခန္ဓာမသာမှုတရားအစုသိဉ္ဇေခန္ဓာ
မသာမှုတရားအစုသိဉ္ဇေခန္ဓာ
စေသောပြုလုပ်အာထုတ်မှုတရားအစုသင်္ခါရခန္ဓာ
စေသောပြုလုပ်အာထုတ်မှုတရားအစုသင်္ခါရခန္ဓာ
သိမှုတရားအစုဝိညာဉ်နဲ့ခန္ဓာတို့ဖြစ်ပါသည
်သိမှုတရားအစုဝိညာဉ်နဲ့ခန္ဓာတို့ဖြစ်ပါသည
်ဆို
Yeah.
အဲ့တော့ဆွဲလန်းစရာခန္ဓာ၅ပါးကိုဆွဲလန်းတတ်တဲ့တရားတွေကဆွဲလန်းနေအဲ့ဒီဆွဲလန်းတတ်တဲ့တရားက၄ပါးဆွဲလန်းတတ်တဲ့တရားကိုဥပါဒံလို့ခေါ်တယ်ကာမုပါဒံဒိဋ္ဌုပါဒံသီလပတုပါဒံအတ္တဝါဒုပါဒံအတိဗေဟာပြောပြီးပြီမဟုတ်လားကိုင်းလိုက်ဆိုဆွဲလန်းတတ်သောဥပါဒံတရားလေးပါးဆိုသည်မှာဆွဲလန်းတတ်သောဥပါဒံတရားလေးပါးဆိုသည်မှာကာမုပါဒံဒိဋ္ဌုပါဒံသီလပတုပါဒံအတ္တဝါဒုပါဒံတို့ဖြစ်ပါသည်ဆွဲလန်းတတ်သောဥပါဒံတရား၅ပါးဆိုသည်မှာကာမုပါဒံဒိဋ္ဌုပါဒံသီလပတုပါဒံအတ္တဝါဒုပါဒံတို့ဖြစ်ပါသည်ဝိပဿနာဝိပဿနာဉာဏ်ဆိုရာဉာဏ်ဆိုရာဘေဟာရှု၍ဖြစ်သနည
်း
ဘေဟာရှု၍ဖြစ်သနည်းမာဇိဆရာတော်ဘုရားရဲ့ဆောင်းပုဝိပဿနာ
ဝိပဿနာ
ဉာဏ်ဆိုရာ
ဉာဏ်ဆိုရာ
ဘေဟာရှု၍ဖြစ်သနည်
း
လန်းစရာ
သေတံစရာ
နာခန္ဓာမန်စွာရှု၍ဖြစ်သည
်
ဆွဲလန်းစရာ
သေတံစရာ
နာခန္ဓာ
မ
န်စွာရှု၍ဖြစ်သည
်
ယုမဟာ
ယုမဟာ
ထိုခန္ဓာ
ထိုခန္ဓာ
ဘေခာရှုရပါသနည
်းဘေခာရှုရပါသနည်း
ဘေအကျိုးမဟာ
ယုမဟာ
ထိုခန္ဓာ
ထိုခန္ဓာ
ဘေခာရှုရပါသနည်းမဆွဲဘူးရာ
မဆွဲဘူးရာ
ဖြစ်စေမှာ
ဖြစ်စေမှာ
မန်စွာရှုရပါသတည
်းမန်စွာရှုရပါသတည်
းမဆွဲဘူးရာ
မဆွဲဘူးရာ
ဖြစ်စေမှာ
ဖြစ်စေမှာ
မှန်စွာရှုရပါသတည
်း
ဖြစ်ไขမရှု
ဖြစ်ไขမရ
ှုยุคนันสุ
ยุคนัน
สุสวยหมู่วินยอกติสวย
หมู่วินยอกติ
ဖြစ်ไขမရှု
ဖြစ်ไขမ
ရှုยุคนันสุ
ยุคนันสุ
สวยหมู่วินยอกติจิตใจมาชุ
จิตใจมาช
ุยุคนันสุ
ย
ุ
คน
ัน
ส
ุซ้วยหมู่กินเปี่ยวติ
ซ้วยหมู่กินเป
ี่
ยวติ
จิตใจมาชุ
จิตใจมาช
ุยุคนันสุ
ย
ุ
คน
ัน
ส
ุซ้วยหมู่กินเปี่ยวติ
ซ้วย
วิปัสสนาญาณဖြစ်အောင်ဘာကိုရှုရတယ်လဲឧបาทาน ਨੇ ခန္ဓာ5ပါးကိုရှုဟုတ်လားឧបาทาน ਨੇ ခန္ဓာ5ပါးဆိုတာစာပြောတရားပြောတဲ့တယ်အရပြောပြောရင်ဘာပြောတာခန္ဓာကိုယ် ਨੇ စိတ်ဟုတ်ကဲ့လားခန္ဓာကိုယ် ਨੇ စိတ်ပဲအဲ့တော့ခန္ဓာကိုယ်မှာဖြစ်သမျှမလွန်အောင်ရှင်းရမယ်စိတ်မှဖြစ်သည်မလွန်အောင်ရှင်းရမယ်မရှုမိဘူးလွတ်သွားရင်တော့ကိလေသာဝင်မယ်ရှုမိတယ်ဆိုရင်တော့ကိလေသာမဝင်ဘူးဟုတ်ကဲ့လားဒါကြောင့်ဒီသဘောကိုကြားကြားနာနာနားလေသဘောပေါက်ပြီးတော့ခန္ဓာကိုယ်မှာဖြစ်သည်စိတ်မှဖြစ်သည်သဘောတွေမလွတ်ရမလစ်ရမလတ်ရအောင်စူးစူးဆိုင်ဆိုင်စိတ်စိတ်ဆတ်ဆတ်စိတ်စိတ်ชุมะปวงเมียอัธุจัญญะอาภิยุคนันตุเยอนิจจทุกขอนัตตะตบอหมันหมันใต้ติเด วิปัตตนาญาณทะสินะทะสินยินตันลุแม่ญาณผู้ญาณဖြင့်ในบังกุဝင်နိုင်ญาပါစေ